ချိန်ထဲမှာအမေရိကန်အောက်တတော်ဘက်မှာတော့ဥက္ကဋ္ဌအဖြစ်ဒီမိုကရက်ပါတီကလက်ရှိဥက္ကဋ္ဌနန်စီပလိုစီကိုသက်တမ်း40မြောက်ဖြင့်နှစ်ဖက်ပါတီအမတ်မတိမ်မယိမ်းဖြစ်နေတဲ့လွှတ်တော်ထဲမှာခံရလိုက်ပါပြီ။အောက်တတော်ဥက္ကဋ္ဌပလိုစီကအခုလိုဒီမိုကရေစီထွန်းကားရေးအဆောက်အအုံကြီးထဲမှာ118ကြိမ်မြောက်ကွန်ဂရက်လွှတ်တော်စတင်ဖို့ဒီအထွတ်မြတ်မန္တလေးကြီးကိုကြီးကျက်ပေးရေးအတွက်ထပ်မံရွေးခံရတာကိုအထူးဂုဏ်ယူမိပါတယ်လို့မနေ့ကရွေးကောက်ခံပေးမှာပဲပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဒီဒီမိုကရက်ပါတီကိုယ်စားလှယ်ဖြစ်တဲ့ဥက္ကဋ္ဌပလိုစီဟာ2003ခုနှစ်ကတည်းကအခုလိုလွှတ်တော်တဲ့ဥဆောင်မှုရခဲ့တဲ့တူဦးသီးသောအမျိုးသမီးလည်းဖြစ်ပြီးမနေ့က116မဲနဲ့ထပ်နိုင်ခဲ့တာပါ။ဒါပေမဲ့ဒီမိုကရက်ပါတီအမတ်2ဦးကတော့အခြားကိုယ်စားလှယ်တူကိုမဲပေးခဲ့ပြီးနောက်ဒီမိုကရက်အမတ်3ယောက်ကပြတ်ကွက်ခဲ့ကတချို့အမတ်တွေအနေနဲ့လည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိထားတာဒါမှမဟုတ်အခြားကျန်းမာရေးပြဿနာတွေကြောင့်မဲလာမပေးနိုင်ခဲ့ပါဘူး။တကယ်တော့ဒီမိုကရက်ပါတီအနေနဲ့နိုဝင်ဘာရွေးကောက်ပွဲရဲ့လွှတ်တော်နေရာတချို့ဆုံးရှုံးခဲ့တာကြောင့်အခုလွှတ်တော်အသစ်မှာဒီမိုကရက်အမတ်222ဦးရထားပြီး Republican ဘက်က212ဦးရှိကသိပ်အသာမရပဲစိန်ခေါ်မှုတွေများလာဖို့ရှိနေပါတယ်ခင်ဗျာ။